Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ21ရက်တနင်္လာနေ့ညနေ6:00ခွဲကနေ9:00အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီကနေ့ညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့အောင်ပါဒီညနေကင်းသတင်းတွေကိုမက်ခင်ပြူထွေးနဲ့အတူကြီးညာပြီးသွားမှာပါ။အီရန်အပါအဝင်နိုင်ငံ၄နိုင်ငံအပေါ်အမေရိကန်ရဲ့ခီးသွားလာခွင့်ကန့်သတ်မှုထုတ်ပြန်လိုက်တာနဲ့ပတ်သက်လို့အီရန်ကလက်မခံနိုင်ကြောင်းတုံ့ပြန်ပြောဆိုလိုက်တာ။ဒီထိုင်းနိုင်ငံကပစွန်လုပ်ငန်းခွင်တွေမှာကြေးကျွန်တဲ့ဖွဲ့ခိုင်းစိန်မှုအတင်းအဓမ္မခိုင်းစိန်မှုတွေကိုလေးလေးရှုထားမှမဟုတ်ဘူးလို့ထိုင်းအစိုးရကဒီကနေ့မှပြောဆိုလိုက်တာ။ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ရှာဖောင်ရေ
။ကောင်းပါပြီရှင်။တနင်္ဂနွေနေ့ညကအမေရိကန်ပြည်ထောင်စုလာဗစ်ကမြို့မှာကျင်းပပြည်စည်းသွားခဲ့တဲ့မဲဆကြောက်လာပြိုင်ပွဲအကြောင်းနဲ့ပတ်သက်ပြီးကြားကြရမှာကတော့
ပရက်ဇန်နာကနေပြီးတော့လမ်းကြီးပြင်ညာလိုက်တာဒီကိုလံဘီယာဆိုပြီးတော့ပြင်ညာလိုက်တယ်ပေါ့နော်ပြင်ညာလိုက်တဲ့အချိန်မှာညီမတို့တွေကစင်ပေါ်မှာရက်နေတယ်ပရက်ဇန်နာဖတ်တဲ့ဘုတ်ပေါ်မှာဖိလစ်ပင်းဆိုပြီးတော့ပေါ်လာတယ်အဲ့တော့ပေါ့နော်ညီမတို့တွေလည်းကြည့်ပြီးတော့အယောင်အန်ဟောတော့ညီမတို့တွေကလိုက်ဖတ်နေတာဟုတ်
မက်ဆစ်ကြောက်မြန်မာမက်ဆစ်ကြောက်လာမေဘရူနီသောပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်အခုအရင်ဦးဆုံးတော့တနင်္လာနေ့ညနေခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မကင်ပြူထွေးတို့ကကြေညာပေးပါအောင်ရှင
်အီရန်အပါဝင်နိုင်ငံ၄နိုင်ငံအပေါ်အမေရိကန်ရဲ့ခီးသွားလာခွင့်ကန့်သတ်မှုထုတ်ပြန်လိုက်တာနဲ့ပတ်သက်လို့အီရန်ကလက်မခံနိုင်ကြောင်းတုံ့ပြန်ပြောဆိုလိုက်ပါတယ်ဒါဟာကမ္ဘာ့အင်အားကြီး၆နိုင်ငံနဲ့ရရှိထားတဲ့အီရန်နျူကလ িয়ার ရေးသဘောတူညီမှုကိုအမေရိကန်ဘက်ကချိုးဖောက်လိုက်တာဖြစ်တယ်လို့လည်းဆိုပါတယ်ဒီကန့်သတ်ချက်ဥပဒေအားအီရန်နိုင်ငံရဲ့စီးပွားရေးခီးသွားလုပ်ငန်းသိပ္ပံနည်းပညာနဲ့အရင်ကျေးမှုဖလှယ်ရေးစတာတွေပေါ်တည့်ရောက်မှုရှိတဲ့အပြင်နျူကလ িয়ার ရေးသဘောတူညီချက်ကိုချိုးဖောက်တာဒါဖြစ်တယ်လို့အီရန်လက်ထောက်နိုင်ငံကြားရေးဝန်ကြီးအာဘက်စ်အရာချီကမနေ့ကတနင်္ဂနွေနေ့မှာပြောဆိုလိုက်တာပါအခုလိုကန့်သတ်မှုဟာသမ္မတဘရက်အိုဘားမားတောက်ကြနေ့ကလက်မှတ်ရေးထိုးလိုက်တဲ့2016ခုနှစ်အမေရိကန်ဘဏ္ဍာငွေကြေးသုံးဆမှုဥပဒေရဲ့တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်နိုင်ငံ38နိုင်ငံကအမေရိကန်ပြည်ထောင်စုကိုလာရောက်လည်ပတ်မှတ်သူတွေအနေနဲ့ဗီဇာမလိုပေမဲ့တကယ်လို့အဲ့ဒီနိုင်ငံသားတွေဟာအီရန်၊အီရတ်၊ဆီးရီးယားနဲ့ဆူဒန်နိုင်ငံသားတွေအဖြစ်နိုင်ငံနှစ်နိုင်ငံရဲ့နိုင်ငံသားအနေနဲ့ခံယူထားသူတွေအတွက်တော့ဗီဇာရယူဖို့လိုအပ်မှာဖြစ်ပါတယ်အဲ့ဒီလေးနိုင်ငံဟာအကြမ်းဖက်မှုကိုအားပေးတဲ့နိုင်ငံတွေအဖြစ်သတ်မှတ်ခံထားရတာပါ။ဒါ့အပြင်ဒီနိုင်ငံတွေကိုလွန်ခဲ့တဲ့5နှစ်အတွင်းသွားရောက်ခဲ့သူတွေလည်းဗီဇာလိုအပ်မှာဖြစ်ပါတယ်။ရရှိထားတဲ့ EU နျူကလ িয়ার ရေးသဘောတူညီချက်နဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့တော့အပြည့်အဝလိုက်နာမယ်လို့တန်ဋိဌာန်ချတာကြောင့်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကအီရန်နိုင်ငံသားရေးဝန်ကြီးမမုတ်ဂျဗက်ဇရစ်စီကိုစာရေးသားပေးပို့ထားပါတယ်။ဒါပြင်အခုဗီဇာဥပဒေတစ်ကိုသမ္မတအိုဘားမားအစိုးရအနေနဲ့ဖယ်ရှားပေးနိုင်ကြောင်းကိုလည်းဝန်ကြီးကယ်ရီကပြောပါရခင်ဗျာ။
အမေရိကန်သမ္မတဘရက်အိုဘားမားကအိုင်အက်စ်စစ်သွေးကြွအဖွဲ့အပေါ်စက်ကြေတိုက်ခိုက်မှုတွေအောင်မြင်ရမယ်ဆိုတာသူယုံကြည်တယ်လို့ဆိုပြီးသူ့ရဲ့သမ္မတတာဝန်တွေပြီးဆုံးတဲ့အချိန်လောက်ကြာရင်တော့တိတာထင်ရှားတဲ့တိုးတက်အောင်မြင်မှုတွေမြင်ရလိမ့်မယ်လို့ယူဆထားတဲ့အကြောင်းပြောဆိုလိုက်ပါရယ်။ NPR သတင်းဌာနကဒီကနေ့ထုတ်လွှင့်တဲ့မေးမြန်းချက်တစ်ခုမှာမစ္စတာအိုဘားမားကအိုင်အက်စ်အဖွဲ့ကိုရိုက်ဆိုင်ရက်စက်တဲ့အဖွဲ့လို့ပြောဆိုလိုက်ပြီးဒါပေမဲ့အမေရိကန်ပြည်ထောင်စုကိုဆူဆူဝါဝါထိခိုက်ပျက်စီးအောင်လုပ်ဖို့ဆိုတာကတော့အမေရိကန်ပြည်သူတွေရဲ့လူနေမှုဘဝတွေနဲ့စတန်ဘိုးတွေကိုပြောင်းလဲအောင်လုပ်နိုင်မှာပဲဖြစ်လိမ့်မယ်လို့ပြောသွားပါတယ်။ပြည်သူတွေရဲ့စိုးရိမ်ကြောက်ကြမှုတွေကိုသူနားလည်တယ်လို့အိုင်အက်စ်အဖွဲ့အနေနဲ့အမေရိကန်ပြည်သူတွေကိုထိခိုက်တာချင်အောင်လုပ်ကောင်းလုပ်နိုင်ပေမဲ့အမေရိကန်ပြည်ထောင်စုကိုပျက်စီးဆုံးရှုံးအောင်လုပ်နိုင်မဲ့အဖွဲ့တော်မဟုတ်ဘူးလို့သမ္မတဦးဖောက်ပါကပြောသွားပါတယ်။ဣရိုဒက်စီရောမှာရှိတဲ့စစ်သွေးကြွတွေကိုချိန်ပုတ်ဖို့အတွက်အမေရိကန်ဥဆောင်တဲ့လေကြောင်းထိုးစစ်ဆင်မှုတွေကိုသမ္မတအိုဘားမားကလိုခဲ့တဲ့တနစ်ကျော်ကစပြီးတော့ခွင့်ပြုခဲ့တာပါ။အဲ့ဒီချိန်ကစလို့လေကြောင်းထိုးစစ်ဆင်မှုပေါင်းအကျဉ်း9000ရှိခဲ့ပြီးတော့ IS အဖွဲ့အနေနဲ့ဒီအရင်တုန်းကသူတို့ထိ ंछ ုတ်ထားတဲ့နေပြည်တော်က40ရာခိုင်နှုန်းကိုလက်လွတ်ခဲ့ရပါတယ်။ဒါပေမဲ့လက်စစ်သွေးကြွတွေတည်းတဲ့စီးရီးယားနဲ့ယူရက်ကအဓိကမြို့ကြီးတွေအပါအဝင်အနေအားတော်များများကိုတည်ယူထားဆဲဖြစ်တာကြောင့်အမေရိကန်အနေနဲ့ IS ချေပုံရေးလုပ်ငန်းတွေကူးထက်ပို့ပြီးတော့လှုပ်ဆောင်တဲ့ဆိုတဲ့ဝေဖန်ချက်တွေနဲ့အမေရိကန်ကနေပြည်ပြတ်တပ်ဖွဲ့တွေဆင်းလို့တိုက်ခိုက်ဖို့တောင်းဆိုတာတွေလည်းရှိခဲ့ပါတယ်ရှင်
။ကမ္ဘာဖလားဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဆက်ဘတ်လာနဲ့တချိန်ကသူ့ရဲ့တပည့်ရင်းဥရောပဘောလုံးအဖွဲ့ချုပ်အကြီးအကဲမီရှယ်ပလာတီနီရိုကို FIFA စီကံထင်းသေးကော်မတီကဘောလုံးအားကစားလောကကနေ၈နှစ်ထုတ်ပယ်လိုက်ပါတယ်။2011ခုနှစ်တုန်းကဆက်ဘတ်လာကမီရှယ်ပလာတီနီကိုဒေါ်လာ2သန်းပေးထားခဲ့တဲ့ကိစ္စအတွက်အရေးယူခဲ့တာပါ။ဒီပေးခဲ့မှုကမတမာတဲ့အပေးယူလုံးမှုလားဆိုတာကိုဆွစ်ဇာလန်အစိုးရကရာဇဝတ်မှုဖွင့်အစုံကမ်းနေပါတယ်။ဘောလုံးနဲ့ပတ်သက်ဆက်နွယ်သမျှလုပ်ငန်းတွေအားလုံးကိုတားမြစ်လိုက်တာကြောင့်ဖေဖော်ဝါရီလထဲမှာလုံမဲ့ဒီ FIFA ဥက္ကဋ္ဌရွေးကောက်ပွဲမှာမီရှယ်ပလာတီနီဝင်ရောက်ရှင်ပြိုင်ဖို့အခြေအနေမပေးတော့ပါဘူး။ သူတို့နှစ်ယောက်လုံးကတော့ဘာမှအမှားလုံးထားဘူးလို့ညှင်းဆန်ထားပါတယ်။စီကံထိန်းသိမ်းရေးအဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ FIFA အယူခံကော်မတီနဲ့အားကစားဆိုင်ရာခုံသမားတွေတရားရုံးမှာအယူခံဝင်ကြလိမ့်မယ်လို့ခန့်မှန်းရပါတယ်။အခုလိုညင်းပွားပွဲဖြစ်နေတဲ့ငွေကြေးပေးဆောင်မှုနဲ့ပတ်သက်လို့သူတို့နှစ်ယောက်စလုံးကိုပြီးခဲ့တဲ့အော်တိုဘာလကလေးကဘောလုံးအားကစားလောကကနေယာယီကန့်သက်တားမြစ်ထားခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စု Las Vegas မြို့မှာပဒိကဘေဆက်ကြဝလာပြိုင်ပွဲကျင်းပနေတဲ့နေရာနဲ့ပလတ်ပကတ်ကလမ်းပါကြီးတစ်ခုပေါ်မှာမြို့သမီးတူကဒီလူစီကားတဲ့လူသွားလမ်းတစ်ခုပေါ်ကလူတွေကိုကားနဲ့လိုက်တဲ့တာကြောင့်မလို့လူတယောက်သေဆုံးပြီး26ယောက်ထပ်မဲ့ဒဏ်ရာရခဲ့ပါတယ်။ဒါဟာတပိရွေပြီးတော့ကားနဲ့လိုက်တဲ့တာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒီဂရီဒီချက်တွေ6နိုင်ခွဲလောက်က Las Vegas လမ်းမကြီးပေါ်မှာမောင်းနေတဲ့ကားဟာ Paris Hotel and Casino လောက်ကစားရုံရှိမှာလမ်းသွားလမ်းလာတွေကိုလိုက်တိုက်ခဲ့တာပါလူ39ယောက်ဆေးရုံပို့လိုက်ရတယ်လို့ရဲအရာရှိ Peter Fofili ကပြောပါတယ်။တရားရသူတွေထဲမှာဒီ6ဦးကတော့တရားအပြစ်ထက်တယ်လို့သူတို့ကပြောပါတယ်။ဝတိုက်တဲ့အမျိုးသမီးရဲ့ကားပေါ်မှာအသက်3နှစ်အရွယ်ကလေးငယ်တဦးလည်းပါဝင်ပြီးတော့သူတို့တဦးစလုံးကတော့ထိခိုက်ဒဏ်ရာရခြင်းမရှိခဲ့ပါဘူး။လောလောဆယ်အမျိုးသမီးကို Clark မြို့ရဲစခန်းမှာဖက်စီထိတ်သိထားပါတယ်လူတွေကိုကားတဲ့တဝေတပေတကာဝေတိုက်ခဲ့တာပတ်ပြီးပဲလို့အခုဖြစ်ရဟာအချက်ဖက်ဝါဒဆွဲလို့ရတော့မဟုတ်ဘူးလို့ရဲတပ်ဖွဲ့ကပြောပါတယ်2015ဘေဆက်ကြဝလာပြိုင်ပွဲချစ်ပါနေတဲ့နေရာဒီမှာအခုဖြစ်ရဖြစ်ခဲ့တာပါပဋိကဒီဘေဆက်ကြဝလာပြိုင်ပွဲမှာတော့စူရသူရဲ့တပေကိုအခမ်းအနားဘူးစတိဗ်ဟာဗေးကပါရွေးကြေညာခဲ့တာကြောင့်ပြိုင်ပွဲဝင်သူတွေကြားမှာစွေစွာဖြစ်ခဲ့ရပါတယ်ဒီနေ့ပဲဆက်ကြဝလာစုကိုအမေရိကန်ရတဲ့သူဟာဖိလစ်ပိုင်ပဲဖြစ်ပေမဲ့ကိုလံဘီယာပဲဆိုပြီးတော့အခမ်းအနားဘူးကနေပြီးတော့ပါရွေးကြေညာခဲ့တာပါအဲ့ဒီလိုဖြစ်ခဲ့တဲ့အတွက်သူ့မှာအပြေအဝတာဝန်ရှိပါတယ်လို့လည်းအခမ်းအနားဘူးစတိဗ်ဟာဗေးကအတူအကျွတ်တောင်းပန်ခဲ့ပါတယ်ရှင
် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီနေ့လာနေညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်။ရေရက်ပစ္စည်းပစံလုပ်ငန်းတွင်မှာကြေးကျွန်တဲ့ဘွဲခိုင်းစိမ်မှုအတင်းအကျပ်အထမခိုင်းစိမ်မှုတွေကိုလစ်လျူရှူထားမှာမဟုတ်ဘူးလို့ထိုင်းအစိုးရကဒီကနေ့ပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံပစံလုပ်ငန်းတွင်ကစုံစမ်းတွေ့ရှိချက်တွေကိုလွန်ခဲ့တဲ့သတင်းပတ်တုန်းက AP သတင်းဌာနကနေထုတ်ပြန်ခဲ့ပြီးနောက်အမေရိကန်ဥရောပနဲ့ဩစတြေးလျအပါအဝင်ကမ္ဘာတဝန်းကဒီအခြေအနေပေါ်အံ့အားသင့်တုန်လှုပ်ခဲ့ကြပါတယ်။ဒီဇင်ဘာလ14ရက်နေ့ AP ရဲ့သတင်းထုတ်ပြန်ချိန်မတိုင်မီကလေးကထိုင်းဆိုရအနေနဲ့ဒီလုပ်ငန်းဝင်ကအခြေအနေတွေကိုတည်ထားပြီးဖြစ်တယ်လို့ထိုင်းရဲ့အရာရှိတွေရေးရက်နဲ့တခြားအရာရှိတွေခြံရမ်းပြီးတော့အစိုးရပြောခွင့်ရပုဂ္ဂိုလ်ဆန်ဆန်ခရူကင်နာကပြောသွားပါရယ် AB သတင်းဌာနရဲ့တင်ပြမှုဟာမှန်ကန်မှုမရှိဘဲဒီလိုအခြေအနေတွေကိုအစိုးရကအရင်ဆုံးသိခဲ့တာလို့လည်းဆိုပါရယ်နိုင်ငံတကာမှာထိုင်းနိုင်ငံဟာပဇွန်အဓိကအများဆုံးတင်ပို့ရောင်းချတဲ့နိုင်ငံတွေထဲမှာပါဝင်ပြီးရေရွက်လုပ်ငန်းကနေနှစ်စဉ်9ဘီလီယံလောက်ရရှိနေတယ်လို့ခန့်မှန်းထားပါရယ် AB ကထုတ်ပြန်တဲ့သတင်းမှာမြန်မာနိုင်ငံကတရားဝင်စာရွက်စာတမ်းမရှိဘဲရွှေပြောင်းဝင်ရလာသူအတော်များများကိုဒီလုပ်ငန်းတွေမှာခိုင်းစေထားတယ်ဆိုပြီးတော့ဖော်ပြထားတာပါအလုသမားတွေကလိန်လေလေပြခံရပြီးပဇွန်အခွန်ခွာတဲ့လုပ်ငန်းတွေမှာရောင်းချခံခဲ့ရတာပါဒီလုပ်သားတွေကတရက်ကို16နာရီလောက်အလုခိုင်းစေခံရပြီးအလုနားရက်မရှိသလိုလုံအားကမရတာဒါမှမဟုတ်အနှင်းငယ်သာရရှိတယ်လို့ AP သတင်းမှာဖော်ပြထားပါတယ်နောက်အဲ့ဒီထဲကလုပ်သားအများစုဟာကုမ္ပဏီကိုအချွေးပြန်ဆက်ရပါတယ်ကုမ္ပဏီကလုပ်သားတွေဝယ်ရတဲ့ငွေကိုဒီလုပ်သားတွေရရှိတဲ့ဝင်ငွေတွေကနေပြန်ဖြတ်ယူတာပါတချို့လုပ်သားတွေဆိုရင်လည်းဖန်ဆီးချုံနောက်မှုကိုခံထားသလိုအပြင်သွားကျင်တဲ့သူတွေဆိုရင်လည်းသူတို့ရဲ့ကလေးတွေဇနီးတွေကိုနောက်မှခြံထားခဲ့ရပါတယ်။ဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့အစိုးရအရာရှိတွေကအခုလိုအတင်းအဓမ္မစေခိုင်းမှုတွေရှိနေတဲ့ဆိုတာကိုညှင်းဆန်ခြင်းမရှိပေမဲ့ AP သတင်းတွေကရဲတွေလက်ယူပြီးတော့ဒီလိုအခြေအနေတွေကိုမတိကျိုးကျွန်ပြုတ်နေတယ်ဆိုတဲ့အချက်တွေကိုတော့လက်မခံနိုင်ကြောင်းပြောဆိုပါရခင်ဗျာ
။တရုတ်နိုင်ငံဂွမ်တောင်ပြည်နယ်တောင်ပိုင်းရှန်ဆန်းမြို့ကစစ်ဘုဆုပ်တစ်ခုပါတရုတ်ရီတွေကပြပြချမှုကြောင့်လူပေါင်း92ယောက်ပျောက်ဆုံးနေတယ်လို့တရုတ်အာဏာပိုင်တွေကပြောပါရယ်။ဆက်ပုဆုံထက်ကဗီဇာတွေပြူချခဲ့တာမှာဆက်ယုံ44ယုံယောဂတ်တစ်ခုနဲ့အလုတ်သမားအဆောက်3ခုအပါအဝင်အဆောက်ဦး33လုံးထိခိုက်ပျက်စီးခဲ့တယ်လို့မျက်ပြည့်တွေ့သူတွေကပြောပါရယ်။အပျက်စီးတွေနဲ့ပြည်တည်တဲ့စတူယက်မီတာ9000ပတ်လည်နေရာမှာအရေးပေါ်ဝင်တဲ့1500လောက်ကရှာဖွေတဲ့ကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေကြပါရယ်။ဘိုးပြစ်ထက်ရွာသွန်းပြီးတဲ့နောက်ဗီတာတရာအပြစ်ရှိတဲ့ဆောက်လုပ်ရေးလုပ်ငန်းတွေကဆွတ်ပြစ်ပစ္စည်းတွေအပိုက်တွေနဲ့ဒီမြေတွေပြိုကျခဲ့တာဖြစ်တယ်လို့ဗီယာနဲ့အရေးပစ္စည်းရာဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြပြပူးချောက်တရုတ်နိုင်ငံရဲ့ထိတ်တန့်ရေနယ်နဲ့ဓာတ်ငွေကုမ္ပဏီပက်တိုချိုင်းနာပိုင်တဘာဝဓာတ်ငွေပိုက်လိုက်တစ်ခုလည်းပေါက်သွားခဲ့ပါတယ်။ပျောက်ဆုံးသူတွေထဲမှာတော့မျိုးသား99ဦးနဲ့မျိုးသမီး32ဦးပါဝင်တယ်လို့ထိရောက်ဆွေးရပိုင်စေဝါသတင်းကဖော်ပြပါတယ်။ လူ900လောက်ကတော့မြေပြုံမှုမဖြစ်ခင်မှာဘေးလွယာကိုပျောက်ရွှင်နိုင်ခဲ့ပါတယ်လုပ်ငန်းခွင့်ဘေးကင်းလုံခြုံမှုမရှိတာကြီးကြပ်မှုအားနေတာနဲ့အချစ်ပြတ်ချဆမှုတွေကြောင့်ဆက်ရုံလုပ်ငန်းတွေမှာပတော်တဆအခြေအနေတွေတိုးပြီးတော့ဖြစ်လာနေတဲ့အပေါ်တရုတ်ဆိုရကလည်းပြစ်တင်ဝေဖန်ခံရပါတယ်ဩဂတ်စ်လတော့ကလည်းဓာတ်ရုပ်ပစ္စည်းတူလာရုံတစ်ခုမှာပြီးလောက်ပောက်ကွဲမှုတချို့ဖြစ်ခဲ့တာကြောင့်လူပေါင်း160တိပါတိုက်ဆုံးခဲ့ရပါသေးတယ်အဲ့ဒီပောက်ကွဲမှုနဲ့ဆက်ဆက်လို့တော့ကုမ္ပဏီဝန်ထမ်း17ယောက်နဲ့အစိုးရအရာရှိ17ယောက်ကိုအာလာဘတ်တွေကဖမ်းဆီးထိန်းသိမ်းထားပါတယ်ရှင်
အင်ဒိုနီးရှားအလယ်ပိုင်းမှာနင်းမြုပ်ခဲ့တဲ့ခီးသည်တွေကတော့တင်းမောကနေနောက်ထပ်အသက်ရှင်ကြာနေနိုင်သူတွေကိုကယ်ဆယ်ရေးအဖွဲ့တွေကစစ်ဖက်သုံးရဟတ်ရင်တွေကယ်ဆယ်ရေးမော်တော်ဘုတ်တွေအသုံးပြုပြီးဒီကနေ့မှဆက်လက်ရှာဖွေနေပါရယ်။စနေနေ့ကဆိုးရွားတဲ့ရာသီဥတုကြားဆူလာဝေစီဒေတာထဲမှာရှိတဲ့ကိုလာကာကနေစီဝါကိုကတော့တင်းမောခုံပေါင်းနေစဉ်တိမ်းမောက်ခဲ့ပြီးတဲ့နောက်လူပေါင်း39ယောက်ကိုကယ်တင်နိုင်ခဲ့တယ်လို့အာဏာပိုင်တွေကပြောဆိုပါရယ်။တင်းမောတိမ်းမောက်ဆင်မှာလှိုင်းလုံးတွေက5မီတာအမြင့်ထီအောင်ရှိနေခဲ့တာပါ။ဒီကတော့တင်းမောပေါ်မှာကလေးများပြအပါဝင်ခရီးသည်100ကျော်နဲ့တင်းမောအမှုရမ်းတွေလိုက်ပါလာခဲ့ပြီးအခုအချိန်ထိလူပေါင်း80လောက်ပျောက်ဆုံးနေပါတယ်။ပြန်လည်ဆယ်ယူရရှိတဲ့ရုပ်အလောင်းတွေအားလုံးဟာကလေးငယ်တွေဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံ BNN ရဲ့ကာကွယ်စောင့်ရှောက်ရေးအေဂျင်စီတာဝန်ရှိသူတွေက VOA ကိုပြောပါရယ်။အင်ဒိုနီးရှားမှာကျွန်းစုပေါင်း 18,000 ကျော်အထိရှိပြီးအများစုကကတော့တင်းမောတွေကိုအားထားမိခိုနေရတာပါ။ဒါပေမဲ့လည်းဒီလိုအပ်ချက်ကိုဖြည့်ဆည်းဖို့အားနည်းချက်တွေရှိနေပြီးအခုလိုမကြာခဏတင်းမောမှောက်တာမျိုးလည်းအင်ဒိုနီးရှားမှာဖြစ်လေရှိပါရယ်ခင်ဗျာ။
အိန္ဒိယနိုင်ငံမှာ2012ခုနှစ်ကအမျိုးသမီးငယ်တဦးကိုအုပ်စုဖွဲ့အတမပြုကျင့်ခဲ့ကြတဲ့အမျိုးသား6ယောက်ထဲကတယောက်ဖြစ်တဲ့လူငယ်တဦးကိုပြပလို့ပေးပဲဆက်ပြီးတော့ထိသိမ်းထားဖို့တောင်းဆိုတဲ့ယူကန်ကိုအိန္ဒိယတရားရုံးချုပ်ကပယ်ချလိုက်ပါတယ်။လက်ရှိအိန္ဒိယဥပဒေအရအရွယ်ပျောက်သေးသူတဦးကိုတုံးတစ်ထက်ပို့ပြီးတော့ထိသိမ်းချလို့မရဘူးလို့တရားရုံးကဒီကနေ့ပြောပါတယ်။ပတရားပြုကျင့်ခဲ့သူ9ယောက်ကိုထောက်ချခဲ့ပေမဲ့အသက်18နှစ်အရွယ်ဒီလူငယ်ကိုတော့အိန္ဒိယဥပဒေအရပြုပြည်ရေးစခန်းတစ်ခုမှာတုံးတစ်ထိသိမ်းထားတာပါ။ပြပြထိထိစကားမှာအသက်30ပြည့်သွားတဲ့ဒီလူငယ်ကိုဆက်လက်ထိထားဖို့အတွက်အမျိုးသမီးများဆိုင်ရာဒေလီကော်မရှင်ကတောင်းဆိုလာတင်သွင်းခဲ့တာပါဒီထဲမှာပတရားပြုကျင့်ခဲ့တဲ့ဒီလူငယ်ကိုတကယ်တမ်းစိတ်ပိုင်းဆိုင်ရာပြပြပြောင်းလဲသွားအောင်လှုပ်ဆောင်ခဲ့တဲ့ဆိုတာကိုဖော်ပြတဲ့အထောက်အထားဘာတစ်ခုကိုမှအိန္ဒိယဆူရကမပြခဲ့တယ်လို့အမျိုးသမီးတွေအပေါ်နောက်ထပ်အကြီးအကျယ်ချေချမှုဖြစ်စေနိုင်တဲ့ရာဇဝတ်ပြစ်မှုကျူးလွန်လွယ်တဲ့စိတ်မျိုးဒီလူငယ်ပါဆက်ပြီးတော့ရှိနေတိုင်းသိတယ်လို့အမျိုးသမီးများဆိုင်ရာဒေလီကော်မရှင်ကရေးသားထားပါတယ်ရှင်
ထိတ်တန့်ရောက်တဲ့ဒင်းတွေကိုကိုအောင်နဲ့မှခင်ပြထွေးတို့ကြေညာပေးခဲ့တာပါအခုဆက်လက်ပြီးတော့ဆက်သွယ်မြင်းမြန်းချက်တွေကိုထုတ်လွှင့်ပေးပါတော့မယ်အရင်ဦးဆုံးအနေနဲ့ကဘာတွန်းကပြိတ္တတွေအံ့အားတင့်သွားစေခဲ့တဲ့စစ်ကြောလာအလမဲ့ပြိုင်ပွဲနဲ့ပတ်သက်တဲ့မြင်းမြန်းချက်အကြောင်းကိုထုတ်လွှင့်ပေးသွားပါမယ်ကဘာတွန်းနိုင်ငံပေါင်း80ကအလမဲ့တွေဝင်ရောက်ရှင်ပြိုင်ခဲ့တဲ့64ချိန်မြောက်မဲ့စစ်ကြောလာပြိုင်ပွဲမှာတော့ဖိလစ်ပိုင်အလမဲ့ Fia Alonso Wasbaga 2015ခုနှစ်အတွက်မဲ့စစ်ကြောလာတရဖူစောင်းသွားပါတယ်တရပူဆုရှင်ကိုကိုလံမီယာကအလမဲ့ဆုခူးရရှိခဲ့ကြအောင်အစီအစဉ်မူကမာယွန်းကျင်ညာခဲ့ပြီးတဲ့နောက်ပိုင်းမှာမှတောင်းပန်စကားကိုပြောပြီးတော့တရပူဆုရှင်အစ်စ်အမန်ဟာမစ်ဖိလစ်ပင်းဖြစ်ပါတယ်လို့ပြန်ပြီးကျင်ညာခဲ့တာကြောင့်ပြိုင်ပွဲတွေဝင်တဲ့လူတွေကြားမှာရောကဘာတလွားကပြိတ္တကြားမှာပါအံ့အားမြင်သက်ခဲ့ရပါတယ်အမေရိကန်ပြည်ထောင်စု Las Vegas မြို့မှာ Planet Hollywood Hotel မှာတနင်္ဂနွေနေ့ညကကျင်းပခဲ့တဲ့မဲ့စစ်ကြောလာပြိုင်ပွဲမှာမဲ့စစ်ကြောလာမြန်မာမစ်မေဘရနီတို့လည်းဝင်ရောက်ရှင်ပြိုင်ခဲ့တာပါစကားတင်စီးရင်မှာမပါဝင်ခဲ့ပေမဲ့ပွဲစဉ်တစ်လျှောက်လုံးမှာအများစိတ်ဝင်စားမှုကိုရရှိခဲ့တဲ့မြန်မာအလမဲမေဘရနီတို့အနေနဲ့မဲစစ်ကြောလာပြိုင်ပွဲကြီးမှာတွေ့ကြုံခဲ့ရတဲ့အတွေ့အကြုံတွေနိုင်ငံတကာအလမဲတွေနဲ့မြန်မာအလမဲတွေကြားဘာတွေများကွာခြားတယ်လဲဆိုတာနဲ့အခုပြိုင်ပွဲတွေကနေရနေရရှိတဲ့အတွေ့အကြုံတွေကိုမြန်မာပြည်သူတွေနဲ့ဘာတွေများမျှဝေခြင်းပါတယ်လဲဆိုတာကိုပြိုင်ပွဲအပြီးမှာပဲမတင်ကြီးထိုက်ကဆက်သွယ်မြင်းမြန်းတဲ့အခါမှာတော့ပြိုင်ပွဲတစ်လျှောက်လုံးစိတ်လှုပ်ရှားရဆုံးဖြစ်ခဲ့ရတာကတော့တရဖူဆုရှင်ကိုမာယွင်းကြေညာခဲ့တဲ့အခိုက်အတန့်ဖြစ်တယ်လို့အခုလိုစပြီးဖြစ်ကြားခဲ့ပါတယ်ရှင်
နောက်ဆုံးပေါ့နော်ပရီဇန်နာကနေပြီးတော့လမ်းမီပြင်ညာလိုက်တာဒီကိုလံဘီယာဆိုပြီးတော့ပြင်ညာလိုက်တယ်ပေါ့နော်ပြင်ညာလိုက်တဲ့အချိန်မှာညီမတို့တွေကစင်ပေါ်မှာရက်နေရဲ့ပရီဇန်နာဖတ်တဲ့ဘုတ်ပေါ်မှာဖိလစ်ပင်းဆိုပြီးတော့ပေါ်လာတယ်အဲ့တော့အဲ့တော့ပေါ့နော်ညီမတို့တွေလည်းကြည့်ပြီးတော့အယောင်အံ့ဟောတော့ညီမတို့တွေကလိုက်ထက်နေတာကိုစင်ပေါ်မှာတန်းမြင်နေရတာကိုတန်းမြင်နေတော့အံ့ဟောတော့အဲ့ဒါနဲ့နောက်သူတို့ကိုကြည့်လိုက်တော့သူတို့တွေ active ဆန်တဲ့ပတ်သက်ပြီးသူတို့ဆွေးနွေးနေတာတွေ့တော့ဟာဒါမှားသွားသူတော့ဆိုပြီးတိတ်သွားတာနောက်မှသူတို့တွေအဲ့ presenter ကိုရိုင်းတော့ပေါ့နော်သူထုတ်ခေါ်ပြီးတော့ဒါသူ့အမှားပါဆိုပြီးတော့ပေါ့နော်တကယ်ရတာဖိလစ်ပင်းမယ်ပါကိုလံဘီယာမယ်မဟုတ်ပါဘူးဆိုပြီးပြောလိုက်တာဟောလေတော်တော်လေးကိုလေအကုန်လုံးကအံ့ဩသွားတာပေါ့နော်လူတွေကဒေါသတွေလည်းထွက်ကြတာပေါ့ဟုတ် ဒီခေါင်းနဲ့မုံမတ်အောင်မလေးဘလို့ဖြစ်လို့ပြီးသွားလဲကိုမသိလိုက်ရှင
်ဖိလစ်ပီးမဲ့ရွေးခံရတဲ့အပေါ်မှာညီမအနေနဲ့ရောဗာများပြောချင်ပါတယ်
အမှန်တိုင်းတော့ဖိလစ်ပင်းကသူတို့ညီမတို့နဲ့ရှင်ညီမတို့ကဒီ universe ကိုဝင်တိုင်းလာအခုမှဆိုရင်၃နှစ်ပဲရှိသေးတယ်ဖိလစ်ပင်းကနှစ်ပေါင်းမနည်းတော့ဝင်တိုင်းလာတဲ့အဖွဲ့အစည်းပေါ့နော်ပြီးတော့သူတို့ရဲ့ပရိသတ်တွေကအရန်ကိုပိုတင်ကောင်းတယ် background ကောင်းတယ်တော်တော်များများပရိသတ်တွေလာပြီးတော့အားပေးကြတာကိုတွေ့ရတယ်ပေါ့နော်ဟို miss တွေကိုသူတို့ရှင်မှာဒီ miss ဆိုတာအရန်ကို popular ဖြစ်တယ်ပေါ့အဲ့တော့အရန် sporting လည်းကောင်းပြီးတော့ပေါ့နော်ဟို training တွေလည်းတော်တော်လေးကိုကောင်းတာကိုတွေ့ရတယ်ညီမဒီဖိလစ်ပင်းမယ်နေကညီမနေရူးမိတ်ပါဟိုသူနဲ့တွေ့လိုက်တဲ့အချိန်မှာပေါ့နော်သူကတကယ်ကိုတော်တော် train ထားတယ်ဆိုတော့သိတာပါတယ်ဟိုပေါ့နော်ဒီလိုအရင်လဲသူ့အတွက် pressure ကြီးလဲများတာကိုညီမတွေ့ရတယ
်အဲ့တော့ Miss Philippines အကြောင်းလဲပြောပါအောင်ရှင်သူနဲ့မှတ်မှတ်ရရဗားဒီများရှိပါလဲသူကတကယ်ပဲဒီစုနဲ့ထိုက်တန်ပါရဲ့လား
သူကအရင်ကပေါ့နော်တခုတူအရင် control လုပ်တယ်သူနေနေပေါ့နော်သူအရန်စကားပြောတာလည်းတကယ်ကောင်းတယ်အတင်အကျင့်တော့သူအရန်မာနာကြီးတယ်လို့ထင်ကြတယ်ဒါပေမဲ့သူနဲ့တကယ်ပေါင်းကြည့်တဲ့အခါမှာသူအရန်ခင်မို့ကောင်းတယ်လို့ပြောပါဟိုသူကအနေနဲ့ပေါ့နော်ညီမတို့အပေါ်လဲသူချင်းချင်းမင်းမင်းနဲ့သူဆက်ဆံတယ်ပေါ့တစ်ခါတလေသူကအနေလာတချင်းဖွင့်ပြီးတော့အရန်လည်းပြောဖို့ကောင်းတယ်
အဲ့တော့ပြိုင်ဘက်တွေချင်းချင်းပေါ့ဒါကိုနဲ့ပြိုင်နဲ့ပြိုင်ဘက်တွေချင်းချင်းတခန်းထဲမှာအတူနေရတယ်နိုင်ငံတကာကနေပြီးတော့ဒါ background မတူတဲ့လူတွေလည်းလာကြတယ်ပေါ့နော်ဒီလိုလူတွေကြားမှာညီမတို့အနေနဲ့ပေါင်းတင်ဆက်ဆံရေးနေရထိုင်ရဒီပေါ်မှာရောညီမအနေနဲ့ဘာတွေတွေ့ခဲ့လဲဟိုဒီပေါ်မှာတွေ့ခဲ့တဲ့ဟာတွေရောဘာတွေများမျှဝေခြင်းတွေလဲရှင်
အမှန်တမ်းပြောရရင်ပေါ့နော်ညီမတို့ဒီဘယ်လိုပြောရမလဲဆိုညီမတို့အမြဲတမ်းတခုရှိတာပေါ့နော်ညီမတို့ဒီလက်တင်ဆိုလဲလက်တင်ကြအုပ်စုအာရှဆိုလဲအာရှတော်အုပ်စုမျိုးကြတာများတယ်ရှင်ညီမတို့ရဲ့အဖွဲ့ထဲမှာဆိုရင်ညီမရဲ့ဖိလစ်ပင်းရဲ့ဒီမလေးရှားရဲ့ချိုင်းနာရဲ့ပေါ့နော်အာရှအဖွဲ့ရလူတွေများသောအားဖြင့်တစုနေကြတာပေါ့နော်အဲ့လိုမျိုးတွေနေကြတယ်တယောက်နဲ့တယောက်လည်းသိပြောပတ်သက်ကြတာမဟုတ်ဘူးပေါ့နော်ဟိုတစ်ခါတလေတော့လည်းနည်းနည်းတော့ဟိုခိခိုက်မှုလေးတွေတော့ရှိတယ်ရှင်နိုင်ငံနဲ့ပတ်သက်ပြီးတော့အဲ့လိုမျိုးတွေပေါ့နော်ဟိုလူမျိုးခွဲကြတာမျိုးတွေအာစာတိုက်ကလူနဲ့တူလို့ဆိုပြီးတော့ပြောတာတွေတောင်ရှိတယ်သူတို့လက်တင်ကလူကဓာတ်ပုံရိုက်လိုက်လို့ပေါ့နော်ပုံစံတစ်ခုဖြစ်သွားရင်အာစာတိုက်ကလူနဲ့တူသွားပြီဆိုပြီးတော့ညီမတို့အာစာတိုက်ဘက်ကလေးကိုအဲ့လိုမျိုးပြောတာမျိုးတွေလည်းတစ်ခါတလေခံရတယ်ရှင်ဟိုအဲ့တော့ပေါ့နော်ဟိုတစ်ခါတလေတော့လည်းအဲ့လိုအခက်အခဲလေးတွေကတော့အများကြီးပါပဲရှင
်အဲ့တော့ဒါနိုင်ငံတကာပေါ့နော်အခုဆိုရင်ဒါ80တယောက်ထဲမှာတယောက်ကတော့ထွက်သွားတော့80ပေါ့နော်ဒီအလှမဲ့80နဲ့ညီမဒီရင်ပေါင်တန်းပြီးတော့ပြိုင်ခဲ့တယ်ဒီပေါ်မှာဒီမြန်မာနိုင်ငံအလှမဲ့တယောက်အနေနဲ့ပေါ့နော်နိုင်ငံတကာအလှမဲ့တွေနဲ့အဓိကဘာတွေကွာခြားမှုတွေရှိနေလဲရှင
်အတွင်းစီရရောသူတို့ကအရန်ကိုပေါ့နော်ယုံကြည်မှုပြင်းထန်တယ်သူတို့ကိုသူတို့အရန်ကိုယုံကြည်တယ်မြန်မာလူမျိုးတွေဆိုရင်ငငယ်လေးတွေကပေါ့နော်မိဘရဲ့အုတ်ထင်မှုအောင်မှနေလာတော့အရန်ကိုပေါ့နော်ကိုယ်ကြောက်စိတ်တွေရှိတယ်ပေါ့နော်ညီမတို့ရေကြတော့ဟိုအရန်ကိုကြောက်ကြက်တတ်တယ်ဒီလိုကြီးလာတဲ့အချိန်မှာလူရှင်းမှပြောရဲဆိုရဲညီမတို့တော်တော်ကိုကြင်ယူကြရတယ်ရှင်သူတို့ရတော့အဲ့လိုမဟုတ်ဘူးအရန်ကိုကွဲပြားခြားနာရယ်ပေါ့နော်တကယ်ကိုသူတို့ကိုသူတို့ပေါ့ဘယ်ရမဆိုမလုပ်ရဲမလုတ်တက်ပြင်မဲ့လေသူစမ်းလို့ကြည့်မယ်ဆိုရဲသူတို့ရဲ့စိတ်ကြက်တွေကအရန်လေးသားဖို့ကောင်းတယ်ဆိုရင်ကြည့်မှုပြင်းထန်တယ်ပေါ့နော်သူတို
့ဟုတ်ကဲ့အခုပြိုင်ပွဲမှာပြိုင်ခဲ့ရတာအားရကျေနပ်မှုရှိပါလား
ကျေနပ်မှုကတော့ညီမရှိပါတယ်ဘာလို့လဲဆိုညီမအကောင်းဆုံးရှင်ပြိုင်ခဲ့တယ်ပေါ့နော်ဟိုအကောင်းဆုံးရှင်ပြိုင်ခဲ့တဲ့အတွက်လည်းညီမကညီမလည်းကျေနပ်တယ်ဟိုရလက်တွေပါတွေတော့ညီမမကြည့်ကျင်တော့ဘူးညီမကိုယ်ကိုလည်းယုံကြည်ပြီးတော့အကောင်းဆုံးကြိုးစားခဲ့တယ်လို့ညီမယုံကြည်တယ်ပေါ့ဟိုသူတို့ရှီကလည်းညီမအတွေ့အကြုံတွေအများကြီးလေ့ရခဲ့ပါတယ်သူတို့ရှီကအတွေ့အကြုံတွေညီမအတူယူနိုင်လို့ဒါပေါ့နော်ညီမနိုင်ငံကပြည်သက်တွေကညီမကိုအားပေးလာတယ်ပေါ့ညီမဒီမှာကြံနေတဲ့အချိန်မှာသူတို့ရှီကအားပေးမှုတွေအများကြီးရလာတယ်လို့ညီမယုံကြည်ပါတယ်
မြန်မာလာမဲမေဘရူနီတော်ကတော့အခုပြိုင်ပွဲပြီးမြန်မာနိုင်ငံကိုပြန်ရောက်ရှိတဲ့အခါမှာလဲအလာမဲတူဦးအနေနဲ့ဆက်လက်ရတည်သွားမှာဖြစ်ပြီးနိုင်ငံတကာအလာမဲပြိုင်ပွဲကိုဝင်ရောက်ရှင်ပြိုင်လို့သူမြန်မာလာမဲတွေကိုလည်းအတွေ့အကြုံတွေဖလှယ်မြဝေမယ်လို့ VOA နဲ့အမြင်မြန်ကမှပြောဆိုခဲ့ပါတယ်။အခုဆက်လက်ပြီးတော့ဖိလစ်ပိုင်အင်ဒိုနီးရှားထိုင်းနဲ့ဂျပန်တို့လိုအာရှနိုင်ငံတွေကအလာမဲတွေစကားတင်ဆင်းဝင်ခဲ့ပြီးအာရှတိုက်သူဖိလစ်ပိုင်အလာမဲသရဖူဆောင်းခဲ့တဲ့ Miss Universe ပြိုင်ပွဲကြီးမှာမြန်မာနိုင်ငံကလည်းနှစ်ပေါင်း50ကျော်အတွင်းတတိယကြိမ်အဖြစ်ဝင်ရောက်ရှင်ပြိုင်ခဲ့ပါတယ်မြန်မာအလမဲတွေဟာနိုင်ငံတကာအလမဲတွေနဲ့ရင်းမောင်းတန်းနိုင်တဲ့အနေအထားမှာရှိပေမဲ့စကားတင်ဆင်းဝင်ပြီးစုတွေချိတ်ဖို့ကတော့ဆက်လက်ကြိုးစားရအောင်မှာဖြစ်တယ်လို့မဲစစ်ကြဝလာမြန်မာအဖွဲ့အစည်းရဲ့ National Director ကပြောပါတယ်မဲစစ်ကြဝလာမြန်မာအဖွဲ့အစည်းအနေနဲ့နောက်လာမဲ့ ပြိုင်ပွဲတွေမှာနိုင်ငံတကာအလမဲတွေနဲ့ရှင်ပြိုင်နိုင်ဖို့မြန်မာအလမဲတွေကိုဘယ်လိုလေ့ကျင့်ပြောထောင်ပေးသွားမလဲဆိုတာနဲ့အခုရှင်ပြိုင်ခဲ့တဲ့အတွေ့အကြုံတွေကိုမတ်သိန်းကြီးထိုက်ကဆက်သွယ်မြင်းမြန်းရမှာ National Director မတ်ဆိုယူကအခုလိုစပြောပါတယ်ရှင်
ကတော့ဟိုတောင်နဲ့ဆိုတတိယအကြိမ်မြောက်လာပြိုင်တာပေါ့နော်။လာပြိုင်တော့ဟိုတစ်နှစ်နဲ့တစ်နှစ်နဲ့တော့ပို့ပို့ပြီးတော့လေရလက်ကောင်းလာတယ်။ဟိုပို့ပြီးတော့လေကျွန်တော်တို့ဟို popular လည်းဖြစ်လာတယ်ပေါ့။ပို့ပြီးတော့လေလူတွေလည်းစိတ်ဝင်စားလာတဲ့အတွက်တစ်နှစ်နဲ့တစ်နှစ်ထဲတော့ပို့ကောင်းလာတဲ့အတွက်ဟိုကျွန်တော်ဒီနေ့တိုင်ပွဲလေးမှာလည်းရှင်းနေပါလေချက်
။ဒီနှစ်ပြိုင်ပွဲဆိုလို့ရှိရင်သူ့ရဲ့ဟို national costume အပါအဝင်ပေါ့နော်။သူလဲကြတာစပြီးတဲ့ခါရောက်တော့လူတွေရဲ့ပို့ပြီးတော့စိတ်ဝင်စားမှုရလာတာလည်းတွေ့ရပါတယ်။အဲ့တော့အခုပြိုင်ပွဲမှာရောမဆိုးယူဝေတို့အနေနဲ့ကိုယ့်ဘက်ကအာသာချက်အားနည်းချက်ပေါ့နော်။ဘာတွေများတွေ့ရပါသလဲရှင်
။ဟိုအလမယ်အနေနဲ့ကြည့်မယ်ဆိုရင်တော့ကျွန်တော်တို့ဟိုမြန်မာတွေအနေနဲ့ကြတော့အကြံမောင်းလေးပါလေးကြီးကြတော့နည်းနည်းပါလိုအပ်မှုရှိတယ်လို့ထင်တယ်ရှင်။အများဆုံးမှကြတော့လေကျွန်တော်တို့သူများနဲ့ရှင်လိုက်ပြီတင်တော့ဟိုနည်းနည်းအကြံမောင်းမှာတော့နည်းနည်းအားနည်းတယ်လို့ထင်တယ်။ကျန်တဲ့အားတော့ဟိုသိပြီးတော့ပါတယ်လို့တော့မထင်ပါဘူးရှင်။ဟိုဒီသားဟာ ਨੇ ပြောမယ်ဆိုရင်တော့ဒီပြည့်သက်ပေါ့နော်။ပြည့်သက်အင်အားတော့တော်တော်လေးခုမှကျွန်တော်တို့ဆပြိုင်တာလည်းဖြစ်တယ်ဟိုဒါလည်းဟိုစိတ်ဝင်စားတာလည်းနည်းသေးတဲ့အတွက်ဒီဆမ်းမာထဲမှာရှိတဲ့ပြည်သက်အင်အားကကျမတို့ဟိုမြန်မာပြည်သက်အင်အားတော်တော်ကိုနည်းတာတွေ့ရတယ်ပေါ့နော
်ဟုတ်ကဲ့ရှင
်အားပေးမှုလိုပါတယ်ရှင်အဓိကအခုရောက်သွားတဲ့ဟိုဒီဥမာနောက်ဆုံးစကားတွေ9ရောက်ဝင်တယ်လို့10ရောက်ဝင်တယ်လို့ဆိုတော့ဟိုပြည်သက်အင်အားကလည်းတော်တော်ကိုများပါတယ်ရှင်ကျမအဲ့ဒါကိုလည်းလေဟိုအများကိုလည်းသိစေချင်ပါတယ်ရှင်ဟောတို့ကအဲ့ဒါကိုလည်းကြည့်တာပေါ့နော်ဒီနောက်ခံပြေးတဲ့အင်အားစိတ်ဝင်စားမှုဘယ်လောက်ရှိလဲဆိုတော့အချက်တွေပေါ်မှာလည်းထည့်စဉ်းစားပြီးတော့ဒီသူတို့စကားပြောတဲ့အချိန်မှာတော့ဒီပြေးတဲ့ထဲမှာဥမာဟိုဒီဖိလစ်ပင်းပြေးတဲ့တွေဘယ်လောက်ရှိလဲဘယ်သူကိုရစေခြင်းလဲဟိုကိုလံဘီယာပြေးတဲ့တွေဘယ်လောက်ရှိလဲအဲ့လိုမျိုးလေးတွေမေးတာပေါ့နော်ကျမတို့မြန်မာဆိုသူကမေးဖို့တတိကိုမရဘူးပေါ့ရှင်းမှန်းတော့မသိသေးတဲ့သဘောမျိုးဖြစ်ဖြစ်ကောင်းဖြစ်နိုင်တာပေါ့နော်ဒီစီစဉ်တင်ဆက်ပြီးရဲ့အနေနဲ့ဆိုတော့အလားမျိုးလေးတွေကတော့ကျွန်တော်တို့ကလည်းနည်းနည်းအချိန်ကိုစောင့်အောင်ပဲဖြစ်ပါတယ်ရှင်
ပြိုင်ပွဲဝင်ကျင်တဲ့မြန်မာအမျိုးသမီးငယ်တွေအတွက်ရောမဆိုးယူဝေနဲ့ဗာမား message ပေးချင်ပါသလဲရှင်နောက်ထပ်ပြိုင်ပွဲတွေအတွက်လေ
အော်ဟုတ်ကဲ့ကျွန်တော်ကဟိုနှစ်တိုင်းနှစ်တိုင်းပြိုင်ပွဲတွေကလည်းကြွားမှာပါရှင်အရင်ကလိုပဲဒီမြို့ကြီးတွေမှာလည်းလောက်ပြီးတော့ပြီးရခါကျတော့မှရန်ကုန်မှာတပွဲပြန်လောက်တာပေါ့ဆိုတော့ပြိုင်ပွဲကလေးတွေအနေနဲ့မြို့ကြီးတွေကနေပူဇော်ပြုဝင်ကြံနေရတယ်ရန်ကုန်တိုင်းဝင်ကြံနေရတယ်ပေါ့ဟိုဒေသပြိုင်ပွဲဆိုရင်တော့ဒေသလေးပြင်ဆင်ထားကြည့်ခြင်းနဲ့ပြတဲ့ရင်ဟိုပြိုင်ပွဲတရင်ကိုစောင့်ပြီးတော့နားဆောင်ကြည့်ကြပါလေရှင်
။နောက်ပြီးတော့ဒီနှစ်ကဟိုပိုင်ရှင်လဲပြောင်းသွားပါတယ်ရှင်။အရင်နှစ်တွေတော့မဆွေးဝေတို့ဆက်လုပ်တော့ကတော့ Trump ပေါ့နော်။အခုတော့ Trump မဟုတ်တော့ဘူးဆိုတော့ပွဲအနေနဲ့ရောအခုပွဲအပေါ်မှာစိတ်ကျေနပ်မှုပေါ့နော်။အရင်တော့ကပွဲအစည်းအဝေးနဲ့အခုပွဲအစည်းအဝေးပေါ်မှာရောမဆွေးဝေဘာတွေများကွာခြားတယ်တွေ့ပါလေ။
ဟိုအစည်းအဝေးကတို့လို့လေဟို last minute ကျမှပြောင်းသွားတာလေတွေ့ရတယ်ရှင်။ဟိုအရင်ကလုံနေကြဟာတွေမလုံတော့ဘူးပေါ့နော်ပြီးတော့လုံမယ်လို့ပြောထားပြီးတဲ့ဟာတွေလည်းမလုံဖြစ်တာတွေလည်းရှိရခြင်းကျိုးလေးဟုတ်နော်ဟိုကျမဟိုအမြင်တော့ဟိုလုံလုံရေးအချိန်တွေလည်းပါရင်လည်းပါလာတော့မသိဘူးပေါ့နော်တော်ပြေးအစီအစဉ်တွေပါတွေတော့ပို့ပြီးတော့လုပ်ထားတာတွေ့ရပါတယ်ပြီးရင်ဟိုဗီဒီယို presentation တွေပါတွေတော့အရင်အထက်ပိုကောင်းလာတာတော့တွေ့ရတယ်ရှင်ဟုတ်ဒါမဲ့ဟိုအရင်နှစ်ကလုံတာပို့ပြီးတော့အချိန်တွေတယ်ပို့ပြီးတော့မိမိကြကြတက်တက်ကြကြရှိတယ်အခုလုံတာကြတော့နည်းနည်းအချိန်ကိုကြာပြီးတော့ဟိုဟိုလူပြောင်းနေနည်းနည်းဟိုခေတ်ကြီးဘတ်ဂျက်ပုံစံမျိုးလေးပေါ့အဲ့လိုမျိုးလေးတွေ့ရတယ်ချင်း
အမေရိကန်ပြည်ထောင်စု Lovis Gas မြို့ကိုရောက်ရှိနေတဲ့မဲစစ်ကြော်လာမြန်မာရဲ့ National Director မဆိုယူဝေကိုမတင်ကြီးထိုက်ဆက်သွယ်မြင်းမြန်းခဲ့တာဖြစ်ပါတယ်ရှင
်။သောတာရှင်များရှင်မကြခင်ကုံဆုံးတော့မယ့်2015ခုနှစ်ထဲမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းငြိမ်းချမ်းရေးစတဲ့ကဏ္ဍတွေမှာဘယ်ပိုင်းဟာတိုးတက်မှုရှိခဲ့ဆုံးလဲဘယ်နေရာတွေတော့အဆုတ်ယုတ်ဆုံးလို့သောတာရှင်တွေယူဆကြပါသလဲလာမယ့်2016နှစ်သစ်မှာရောတိုးတက်မှုပဲဖြစ်ဖြစ်အဆုတ်ယုတ်မှုပဲဖြစ်ဖြစ်ဘယ်နေရာမျိုးတွေမှာတွေ့ရလိမ့်မယ်လို့မျှော်လင့်ထားကြပါသလဲ2015ခုနှစ်ကိုပြန်ကြည့်ရင်လာမယ့်2016နှစ်တကူမှာမျှော်လင့်စရာတွေကိုအင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်ကအကျိုးဆိုပါတယ်ရှင်။
အင်္ဂါနေ့ညတိုင်းရိုက်လိုင်းအစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့ခရစ်စမတ်နဲ့နှစ်သစ်ကူးကာလအတွက်သောတာရှင်တွေကိုတည်တခြင်းတစ်ပုဒ်နဲ့ဖျော်ဖြေပေးခြင်းပါရစေ။နာသောတာရှင်ကြပါရှင်။ဆိုတော့ခိုင်တူတီဆိုတဲ့ဆက်ဆက်ဆုံးမဲ့ဆောင်းသချင်းကိုနားဆင်ခဲ့ရတာပါ။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA မြန်မာရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00ကနေ 9:00 ခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Jodu ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။အခုတော့တင်ပြအကြောင်းကိုကိုအောင်ကကြေညာပေးပါမယ်ရှင်။
background လေးတဲ့အခြေစိုက်စခန်းအနီးမှာအမေရိကန်နဲ့အီရတ်ပူးတဲ့ကင်းလက်နေတဲ့တပ်ဖွဲ့ဝင်တွေကိုဒီမော်တော်ဆိုင်ကယ်နဲ့အသေးခံဘုံးခွဲတိုက်ခိုက်တာကြောင့်တပ်ဖွဲ့ဝင်5ဦးတေဆုံးသွားပါတယ်19ဦးထက်မနည်းတေဆုံးပြီးတော့အများစုကအမေရိကန်တပ်ဖွဲ့ဝင်တွေဖြစ်တယ်လို့တော့တာလီဘန်ဘက်ကပြောဆိုထားပါတယ်ခင်ဗျာသူအနေနဲ့မကြခင်ပြန်လာမှာပါလို့ဒီကမ္ဘာဖလားဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဒီဆက်ဘတ်လာကပြောဆိုလိုက်ပါတယ်ဒီဆက်ဘတ်လာနဲ့တချိန်ကသူ့ရဲ့တပည့်ရင်းဥရောပဘောလုံးအဖွဲ့ချုပ်အကြီးအကဲမီရှဲပလာတီနီရိုကို FIFA စီကံထင်းသိမ်းရေးကော်မတီကဒီဘောလုံးအားကစားလောကကနေ၈နှစ်ထုတ်ပယ်လိုက်ပြီးတဲ့နောက်သူကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။အီရန်အပါအဝင်နိုင်ငံလေးနိုင်ငံအပေါ်အမေရိကန်ရဲ့ခီးတွာလာခွင့်ကန့်သတ်မှုထုတ်ပြန်လိုက်တာနဲ့ပတ်သက်လို့အီရန်ကလက်မခံနိုင်ကြောင်းတုံ့ပြန်ပြောဆိုလိုက်ပါတယ်။ဒါဟာကမ္ဘာအင်အားကြီး၆နိုင်ငံနဲ့ရရှိထားတဲ့အီရန်နျူကလ িয়ার ရေးသဘောတူညီမှုကိုအမေရိကန်ဘက်ကချိုးဖောက်လိုက်တာဖြစ်တယ်လို့လည်းဆိုပါတယ်။ဒီကန့်သတ်ချက်ဥပဒေအားအီရန်နိုင်ငံရဲ့စီးပွားရေးခီးသွွားလုပ်ငန်းသိပ္ပံနည်းပညာနဲ့ဒီရင်ကျေးမှုဖလေရေးစတာတွေအပေါ်သက်ရောက်မှုရှိတဲ့အပြင်နျူကလ িয়ার ရေးသဘောတူညီချက်ကိုချိုးဖောက်တာဖြစ်တယ်လို့အီရန်လက်ထောက်နိုင်ငံသားရေးဝန်ကြီးကပြောဆိုပါရယ်။ရေရက်ပစ္စည်းဒီပဇွန်လုပ်ငန်းဝင်တွေမှာခြေကျွန်းတဲ့ဖွဲ့ခိုင်းစေမှုအတင်းအကျပ်အဓမ္မစီခိုင်းမှုတွေကိုလစ်လျူရှုထားမှာမဟုတ်ဘူးလို့ထိုင်းအစိုးရကဒီကနေ့ပြောဆိုလိုက်ပါရယ်။ထိုင်းနိုင်ငံကပဇွန်လုပ်ငန်းဝင်တွေမှာဒီအတင်းအဓမ္မခိုင်းစေမှုတွေရှိရဲလို့ AP သတင်းဌာနကဒီပြီးခဲ့တဲ့သတင်းပတ်အတွင်းမှာတော့တဲ့ရင်တပုတ်ထုတ်ပြန်ခဲ့ပါရခင်ဗျာ
တည်ရင်ချင်းချုပ်ကိုကိုအောင်တင်ညာပေးခဲ့တာပါဒီညနေအစည်းအဝေးထုတ်လုပ်ရေးမူကမှစွမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Peter Handley ဖြစ်ပါတယ် View American တန်ညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲနဲ့ 9:00 ထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောရရှင်များနဲ့မြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.